မြန်မာနိုင်ငံမှာလူငယ်တွေဆရာထက်ထက်တန်တန်ပြောဆိုနေကြတဲ့ Federal Army Corps ပြည်ထောင်စုတပ်မတော်ကိုစနစ်တကျဖွဲ့စည်းနိုင်ဖို့ဆိုရင်အချိန်နှဲငယ်ယူရလိမ့်ဦးမယ်လို့ CRPH ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီရဲ့နိုင်ငံတကာဆက်ဆံရေးတာဝန်ခံဦးထင်လွင်အောင်ကစနေနေ့မှာပြောကြားလိုက်ပါတယ်။ American ပြည်ထောင်စုမှာရှိတဲ့မြန်မာဒီမိုကရေစီအင်အားစုတွေနဲ့ဦးထင်လွင်အောင်တို့ online ကနေတဆင့်ပြုလုပ်တဲ့အစည်းအဝေးပွဲမှာဦးထင်လွင်အောင်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။
အခုအစိုးရလည်းဖြစ်လာပြီဆိုတဲ့ခါကျတော့အစိုးရရဲ့အင်ကာရတခုဖြစ်တဲ့တက်မတော်ဖွဲ့စည်းဖို့ဆိုတဲ့ဟာမျိုးပါလာတာပေါ့ဆိုတော့အဲ့ဒီဟာကိုဖွဲ့စည်းပြီးတော့ကာကွယ်တော်ဖို့ရှိပါတယ်တက်မတော်ဆိုတာဖွဲ့စည်းခင်မှာလောလောဆယ်မှာတော့တို့က PDF ဆိုတဲ့မိမိကိုယ်ကိုခုခံကာကွယ်ပိုင်ခွင့်ဆိုတာကိုအဲတုံးချပြီးတော့ကျွန်တော်တို့ကအဲ့ဒီကာကွယ်ရေးအဖွဲ့ဆိုတဲ့ဟာမျိုးဖွဲ့စည်းပြီးတော့ကျွန်တော်တို့တုံ့ပြန်တွန်းလှန်ကာကွယ်တော်ဖို့ရှိပါတယ်ဗျအာတကယ်ကိုအခုချိန်မှာလူတို့ကရန်စိတ်ဓာတ်တက်ကြွပြီးတော့support ပေးခြင်းနဲ့ပူပေါင်းပါဝင်ခြင်းနဲ့ဆိုတာတွေလည်းကျွန်တော်တို့အများကြီးကြားရပါတယ်။တက်မတော်တစ်ခုဖွဲ့စည်းဖို့ဆိုတာကတော့တကယ်ကိုစနစ်တကျဖွဲ့စည်းရမယ့်ဖွဲ့စည်းဖြစ်တယ်။အဲဘယ်မှမတာဖွဲ့စည်းလို့မရဘူးပေါ့နော်။ဒါအချိန်ယူရမယ်။အဲအဲ့လိုအချိန်ယူပြီးတော့ဖွဲ့စည်းမှသာလျှင်ပြည်သူကိုအကာအကွယ်ပေးမယ့် Federal တက်မတော်ဖြစ်လာမှာဖြစ်တယ်
။ဒါအပြင်ပြည်ရင်းနဲ့ကမ္ဘာတလွှားမှာရှိနေတဲ့မြန်မာတွေက CRPH ကိုဝိုင်းဝန်းလှူဒန်းတဲ့ရန်ပုံငွေ American Dollar 6.2 သန်းကျော်တဲ့ကတချို့ကိုမြန်မာနိုင်ငံတွင် CDM လှုပ်ရှားသူတွေစီကိုပေးပို့ခဲ့ပေမဲ့စစ်ကောင်စီရဲ့ကြားဖြတ်နှောက်ယှက်မှုကိုခံရကြောင်းလည်းသူကပြောပါတယ်
။ Over 9.2 million ပေါ့နော်ကျွန်တော်တို့ရရှိထားတာရှိပါတယ်။အဲ့ဒီလူငွေတွေကလည်းကျွန်တော်တို့ဒီပြည်သူ့ကုန်ရေးကနေပြီးတော့ဥဆောင်ပြီးတော့ကောက်ခံပေးတာဖြစ်တဲ့ကြောင့်မလို့ပြည်သူ့ကုန်ရေးရဲ့ဘဏ်ထဲကိုအဲ့ဒီငွေတွေအကုန်လုံးရောက်ရှိနေပါပြီ။အဲ့ဒီငွေတွေကအချို့ကိုလည်းကျွန်တော်တို့က CDM လှုပ်ရှားတဲ့သူတွေအတွက်ကိုကျွန်တော်တို့နီလမ်မျိုးစုံနဲ့ကျွန်တော်တို့ပို့လိုက်တာရှိပါတယ်။ဒါတော့အဲ့ဒီဟာကိုလည်းအနှောက်အယှက်မျိုးစုံနဲ့အပေးခံနေရပါတယ်။အခုအကြက်တဲတွေနဲ့တွေ့ကြုံနေရတယ်ပြည်သူတွေမှာစားရေးဝေးရေးနေရေးပြီးရင်ကျန်းမာရေးအဲ့ဒီအထောက်ပံ့တွေအတွက်ကိုကျွန်တော်တို့အနေနဲ့ပေးဖို့ခြင်းပေမဲ့ဒီစစ်တပ်ကနေပြီးတော့နီလမ်မျိုးစုံနဲ့အဲကျွန်တော်တို့အနှောက်အယှက်ပေးနေတာတွေရှိပါတယ်ဗျ
။တနင်္လာခွဲကျော်ကြတဲ့ online ဆွေးနွေးပွဲမှာ American နိုင်ငံအပြင်ကနေဒါ၊အီတလီနဲ့မြန်မာနိုင်ငံတွင်းကတချို့လဲတက်ရောက်တာတွေ့ရပြီးဧပြီလ16ရက်နေ့မှာအသစ်ဖွဲ့စည်းလိုက်တဲ့အမျိုးသားညီညွတ်ရေးအစိုးရ NUG အနေနဲ့ရှစ်ဆက်ပြီးလှုပ်ဆောင်သွားမယ့်လုပ်ငန်းတွေမှာဘလို့စိန်ခေါ်မှုတွေရှိမယ်ပြည်ပရောက်မြန်မာနိုင်ငံသားတွေဘက်ကဘလို့အကူအညီတွေပေးနိုင်မယ်ဆိုတာတွေကိုပါမေးမြန်းဆွေးနွေးခဲ့ကြပါတယ်